ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့ SSA တောင်ပိုင်း SSA မြောက်ပိုင်းနောက်ဒီပအိုးလက်နက်ကိုင်အဖွဲ့တို့တောက်ကြနေကတောင်ကြီးမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ် SSA အဖွဲ့တွေနဲ့အစိုးရစစ်တပ်ကြားတိုက်ပွဲတွေဆက်ဖြစ်နေတဲ့ကြားမှာပဲအခုလိုတွေ့ဆုံဆွေးနွေးခဲ့ကြတာမှာဘလို့အကြောင်းအရာတွေကိုအဓိကဆွေးနွေးခဲ့ကြသလဲဆိုတာကိုတော့ကိုမိုးစော်ကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ဒီကနေ့ရှမ်းပြည်နယ်တောင်ကြီးမြို့မှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ဆွေးနွေးကြတဲ့အဖွဲ့တွေကတော့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO အဖွဲ့တို့ဖြစ်ပါတယ်ဒီအဖွဲ့သုံးဘွဲ့ကကိုယ်စားလှယ်တွေနဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းခေါင်းဆောင်နဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာတောင်ကြီးမြို့တောင်ကြီးဟိုတယ်မှာဒီကနေ့မိုးလွဲ2နာရီကနေညနေ4နာရီလောက်အထိဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးမြန်မာငြိမ်းချမ်းရေးစင်တာကငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလာမောင်ရွှေကအခုလိုပြောပါတယ
်ကျွန်တော်တို့ဒီကိစ္စဝင်ရတော့စာနဲ့ကိုပဲဖြစ်ပြီးတော့တွေ့တာပါပဲတရားဝင်တွေ့တာပါပဲဒီအဖက်သုံးဘက်ကိုဝေးဥအောင်မင်းအနေနဲ့ဒီ nation wide စီဖိုင်ရပါလေဒီဟာဆောင်ရွက်ဖို့ကိစ္စဖရေဝတ်အဒီနေအတွက်စနာထားတဲ့ပြစ်စင်မှုပေါ့နောက်တစ်ခုကတော့ဒီအလုံးပြောနေတဲ့ obligator လို့ပေါ့နော်ဒီကိစ္စရဲ့ဒီကိုကျွန်တော်တို့ရှင်းပြတယ်ခင်ဗျာရှင်းပြပြီးသူတို့လည်းသူတို့မရှင်းတဲ့လဲနဲ့ချက်တွေကိုပြန်မေးပါတယ
်ဆွေးနွေးပွဲတက်ရောက်တဲ့အပြည့်ရအဖွဲ့ကကိုယ်စားလှယ်တွေဘက်ကတော့လက်တလောဖြစ်ပွားနေတဲ့ data ring ကအခြေအနေတွေကိုတင်ပြခဲ့တယ်လို့လည်းဦးလာမောင်ရွှေကဆက်ပြောပါတယ
် accessibility ဘက်ကတော့တည်ပြီးတော့ကျွန်တော်တို့အများကြီးတင်ပြတော့မတွေ့ဘူးကြဒါပေမဲ့ access ဘက်ကတော့ဘုံကျိုးပေါင်းခဲလို့ကတော့တက်ပွဲဖြစ်တာတွေဆွေးနွေးပါတယ်ဝင်းကြီးဦးအောင်မင်းနဲ့ပြန်ဆွေးနွေးတယ်ဒီ surrender ဖြစ်တော်မှာကျူတာဂျူဝါတူကလည်းဒါလိုပြန်ရှင်းပြပါတယ်အရှင်ပြတဲ့အတွက်ကျွန်တော်ဆက်ပြီးပို့ပြီးတော့ထားပြီးတော့အပြာနာညှိနှိုင်းတယ်မယ်ဖို့ဆိုတဲ့အချက်တော့ဒါဆက်ပြီးတော့ကျွန်တော်ဆောင်ရွက်နိုင်မယ်လို့ရှိပါတယ
်။ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့အစိုးရတပ်ဖွဲ့တွေကြားမှာဒီလ18ရက်နေ့ကမိုင်းအောင်မြို့နယ်အတွင်းနဲ့14ရက်နေ့ကမောက်မယ်မြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။RCSS SSA တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ကြီးဆိုင်ဆိုင်မင်းကဒီဆွေးနွေးပွဲမှာအပြစ်ခတ်ရက်စဲပြီးမှတိုက်ပွဲတွေပိုများလာကြောင်းနဲ့ဆက်ဆံရေးရုံးတွေပုံမှုဖွင့်လှစ်ဖို့လိုအပ်ကြောင်းတင်ပြခဲ့တယ်လို့ပြောပါတယ်။တပြည်လုံးဆိုင်ရာအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးဖို့နဲ့ပတ်သက်ပြီး RCSS SSA တောင်ပိုင်းရဲ့သဘောထားကိုဗိုလ်ကြီးဆိုင်ဆိုင်မင်းကအခုလိုဆက်ပြောပါတယ်။
တတိုင်းပြည်လုံးတိုင်းတာအပြစ်ခတ်ရက်စဲရေးဆိုတာကိုတိုင်းသားတွေအနေနဲ့လည်းတောင်းဆိုတာပေါ့နော်။ဒီချက်ပေါ်မှာလည်းကျွန်တော်တို့ကလည်းကောင်းတာပေါ့ဒါပေမဲ့ဒီအတိခက်ရစဲရည်တွေငင်းချရည်တွေလှုပ်လာတယ်ပြီးတော့လည်းပြန်ပြီးတော့တိုက်ခိုက်နေကြတယ်ဆိုတာဒီလိုမျိုးခဏခဏပြန်ဖြစ်တဲ့အတွက်ကြောင့်မလို့လက်မှတ်ရေးထိုးတာလည်းရေးထိုးပြီးတော့အမှတ်ခံချက်တွေမရှိဘူးဆိုတဲ့သဘောမျိုးတည်ရောက်နေတာဒါကြောင့်မလို့ကျွန်တော်တို့ကအတိခက်ရစဲရည်ဆိုတာနိုင်ငံရေးဆွေးနွေးဖို့ဒါကြောင့်မလို့နိုင်ငံရေးဆွေးနွေးဖို့တွားဖို့အတွက်ကိုကျွန်တော်တို့လိုလားတယ်ဒီအတွက်ဘာတွေအမှတ်ခံချက်ရှိမလဲပေါ့နော်တင်ပြဆွေးနွေးတာပေါ့
ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကတော့သူတို့ရဲ့သဘောထားကိုအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဗိုလ်မှူးကြီးခွန်သူရင်ကအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့တော့နိုင်ငံရေးတွေးဆဆွေးနွေးရေးကိုဥတည်တာဖြစ်တယ်နောက်တစ်ခုတကယ်စစ်မှန်တဲ့ငင်းချမ်းရေးနောက်ဒီဖက်ဒရယ်ရေးတန်းတူရေးဒီဒီမိုကရေစီရေးကိုဥတည်တာဖြစ်တဲ့အတွက်ကျွန်တော်တို့ PNLO ရဲ့မော်ရလဲဆိုရင်တော့ကန်ရီရဖြစ်တဲ့အတွက်ကြောင့်ဒီကိစ္စမှာကျွန်တော်တို့အဝေးနိုင်ဖို့အတွက်ကျွန်တော်တို့အဖွဲ့အစည်းမှာအကြီးနဲ့ဆွေးနွေးသွားပြီးတော့မှလက်ဆောင်သွားဖို့ရှိပါတယ
် PNLO အဖွဲ့ဟာဒီနှစ်ဩဂုတ်လကအစိုးရနဲ့အပြစ်ခတ်ရက်စဲခဲ့ပြီးအပြစ်ခတ်ရက်စဲပြီးနောက်မှာတော့တိုက်ပွဲဖြစ်ပွားတာမရှိခဲ့ပါဘူးရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းအဖွဲ့နဲ့ကတော့စက်တင်ဘာလ18ရက်နေ့ကနမ်တူမြို့နယ်အတွင်းမှာတိုက်ပွဲထပ်မံဖြစ်ပွားခဲ့တယ်လို့ရှမ်းတန်တော်ဆင်သတင်းဌာနကသတင်းထုတ်ပြန်ပါတယ် SSPP SSA ရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့အစည်းအဝေးအတွင်းမှာရောက်ရှိနေတာကြောင့်အခြေအနေအသေးစိတ်ကိုမေးမြန်းခွင့်မရခဲ့ပါဘူးဒီကနေ့တွေ့ဆုံဆွေးနွေးပွဲကိုပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဦးခမောင်စိုးဦးဝင်းမြင့်နဲ့ရှမ်းပြည်နယ်ဝန်ကြီးချုပ်တို့ပါဝင်တက်ရောက်ခဲ့ပါတယ်။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းကဗိုလ်မှူးချုပ်ပေါင်ခေးနဲ့အဖွဲ့ဝင်2ဦးရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းကဗိုလ်မှူးကြီးဆိုင်ထူးနဲ့အဖွဲ့ဝင်3ယောက်ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကတော့ဒုတိယဥက္ကဋ္ဌဗိုလ်မှူးကြီးခွန်သူရိနဲ့အဖွဲ့ဝင်2ယောက်တို့ပါဝင်တက်ရောက်ခဲ့ကြတာဖြစ်ပါတယ်။မနေ့ဖက်မှာတော့ရှမ်းကယားမွန်သုံးပြည်နယ်ကဦးစီးကျင်းပတဲ့ငင်းချရေးအတွက်ယုံကြည်မှုတည်ဆောက်ရေးဆိုင်ရာဆွေးနွေးပွဲကိုတောင်ကြီးမြို့မှာကျင်းပမှာဖြစ်ပြီးဒီကနေ့ဆွေးနွေးကြတဲ့အဖွဲ့တွေအားလုံးဟာလည်းဒီဆွေးနွေးပွဲကိုပါဝင်တက်ရောက်ကြမှာဖြစ်ပါတယ်